င်အာဏာရှင်စနစ်ကြီးစိုးချိန်ကစပြီးဝရဖြန့်နိုင်ငံရေးခေတ်စားရမှုအနည်း90ကျော်လာပြီဖြစ်ပါတယ်။အစိုးရကိုယ်တိုင်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်တာဝရဖြန့်နိုင်ငံရေးပါ။ပြည်သူကိုအယုံသွင်းဖို့ဝရဖြန့်စင်စီရေးလုပ်ပြီးအာဏာရှင်စနစ်တည်ဆောက်ပါတယ်။ဒါပေမဲ့အနည်း90ကျော်တဲ့အခါမှာဝရဖြန့်တဲ့လှုပ်ဆက်ကိုအဟုတ်မှတ်ပြီးယုံကြည်သူတွေများလာပါတယ်။ရွေးကောက်တင်မြောက်ထားတဲ့ဥနုအစိုးရကိုစစ်တပ်ကဖြုတ်ချပြီးအနာသိမ့်နဲ့မလ၂ရက်နေ့ကိုတောင်သူနယ်သမားနေလို့တတ်မှတ်ပြီးနေကြီးရဲ့ကြီးအဖြစ်အခမ်းအနားကျင်းပလေရှိပါတယ်ဗိုလ်ချုပ်ဟောင်းတပ္ပရဦးသိန်းစိန်ကလည်းသမိုင်းဝင်နေတူးရဲမြတ်ကြီးဆိုပြီးလွန်ခဲ့တဲ့မလ၂ရက်နေ့ကတဝန်လွာပို့ပါတယ်ဟုတ်ပါတယ်စစ်အာဏာရှင်ခေတ်မှာကြီးပွားချမ်းသာသွားကြတဲ့စစ်ဘုလူဒန်းစားအတွက်ကတော့နေတူးရဲမြတ်ပါပဲစစ်တပ်ကြီးစိုးတဲ့ကိမှာနေ့စဉ်နဲ့တိုင်းတောင်သူလယ်သမားတွေကျင်းပပြီးမဲ့တောင်သူလယ်သမားတွေဟာအနည်း90အတွင်းပိုပြီးဆင်းရဲလာကြပါတယ်။ဒေါန်ဆန်းစုကြည်ခေါင်းဆောင်တဲ့အယတ္တအစိုးရဟာစေအုပ်စုရဲ့ဝရဖြတ်နိုင်ငံကြီးဝဲကရက်ကထွက်နိုင်မှုလိုပါတယ်။တတိမမူဂူမင်းဆိုတာမျိုးဖြစ်တတ်ပါတယ
်။စေအုပ်စုကြီးစိုးစဉ်မှာစစ်တပ်ရဲ့ဝရဖြတ်ချက်ကသာအမှန်တရားလိုဖြစ်နေပါတယ်။ကြဘိုးကိုလေးဖြစ်အောင်ပုံကြီးချမှုနဲ့လိညာဝရဖြတ်မှုကိုအစိုးရမီဒီယာမှာတွေ့နိုင်ပါတယ်။နှစ်ပေါင်းများစွာကြာညောင်းလာတဲ့အခါစစ်အစိုးရဝါဒဖြန့်ချက်ကိုစစ်ဘိုလ်တွေကိုယ်တိုင်အမှန်တရားဖြစ်ယုံကြည်လာကြပါတယ်။ဒါကိုစိတ်ပညာမှာ auto suggestion လို့ခေါ်ပါတယ်။ပြင်သစ်စိတ်ပညာရှင် email ကိုယ်တွေ့ရှိတဲ့နေဖြစ်ပါတယ်။လေယာမျိုးကိုထင်သလိုသိမ်းယူတဲ့စစ်ဘိုလ်ကမလ၂ရက်နေ့ကိုတောင်သူလယ်သမားနေအဖြစ်အမုန်းတင်ဝါဒဖြန့်ပြီးတောင်သူလယ်သမားအချို့တဲဘူးဟန်ပြနေပါတယ်။ဆရာနာရှင်ခေရဲ့ဝါဒဖြန့်တလေကိုအရသာအစိုးရရှောင်နိုင်ဖို့လိုပါတယ်။ရှစ်လေးလုံးအရေးတော်ပုံကိုနေကြီးရက်ကြီးအဖြစ်တရားဝင်အသိအမှတ်ပြုဖို့လိုနေပါတယ
်။မလ29ရက်နေ့ကိုတမတော်နေ့သို့မဟုတ်ဒေါ်လာရင်းနေ့အဖြစ်နှစ်စဉ်ကျင်းပလာတာ52ကြိမ်ရှိပါပြီ။အင်္ဂလိပ်နဲ့အမေရိကန်တပ်ရဲ့တံပြန်ထိုးစစ်ကြောင့်ဆစ်ရှုံးပြီးဆုတ်ခွာနေတဲ့ဂျပန်စစ်တပ်ကိုလက်အောက်ခံဗမာတပ်ဖွဲ့ကစတင်ပုံကန်တဲ့နေ့ကိုဝါဒဖြန့်တာဖြစ်ပါတယ်။သမိုင်းကိုအသေးအချာမလေ့လာရင်ဗမာတပ်ကတော်လန်လို့ဂျပန်စစ်ရှုံးပြီးလွတ်လပ်ရေးရတယ်လို့လူထင်အောင်ထင်မှားဖြစ်တတ်ပါတယ်။ဒုတိယကမ္ဘာစစ်အစောပိုင်းမှာဗမာတပ်ဖွဲ့ဟာဂျပန်နဲ့လက်တွဲပြီးအင်္ဂလိပ်ကိုတိုက်ပါတယ်။နောက်ပိုင်းအင်္ဂလိပ်ကစစ်နိုင်တဲ့အခါမှာအင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုပြန်တိုက်ပါတယ်။ဗမာတပ်ဖွဲ့ဟာအဖြစ်ကအနေနဲ့ပါဝင်တာဖြစ်လို့စစ်ပြီးတဲ့အခါမှာအင်္ဂလိပ်တပ်အောက်ကိုရောက်သွားပါတယ်။ဗမာစစ်တပ်မရှိလေအိန္ဒိယနိုင်ငံလွတ်လပ်ရေးရတယ်လို့ဗမာလည်းရမှာသိကြပါတယ
်။ဒေါ်လန်ရင်းနဲ့တပ်မတော်ရဲ့အခန်းကဏ္ဍကိုပုံကြီးချဲ့ပြီးဝါရဖြန့်တာနှစ်ပေါင်းကြာတဲ့အခါမှာတိုင်းရင်းသားတွေကတော့ဖက်စစ်ဒေါ်လန်ရင်းမှာမပါတယ်လို့ဖြစ်နေပါတယ်။တကယ်တော့ဗမာစစ်တပ်ဂျပန်ဖက်စစ်နဲ့လက်တွဲနေစဉ်ကတည်းကဖက်စစ်ကိုတိုက်ခိုက်တာကရင်နဲ့ချင်းမျိုးသားတွေပါ။အင်္ဂလိပ်ဗိုလ်မှူးစီဂရင်ကောင်းဆောင်တဲ့ကရင်ပြောက်ကြားတပ်ဖွဲ့ကဂျပန်တပ်ကိုပထမဆုံးဒေါ်လန်ပါတယ်။1942စောင်းဦးရာသီကလေးမျိုးကိုဂျပန်သိမ်းပိုက်ထားစဉ်မှာကင်းလဲတဲ့ဂျပန်စစ်သားကိုချင်းပြည်သူစစ်ကစတင်တိုက်ခိုက်ခြင်းကစပြီးဖက်စစ်ဒေါ်လန်ရေးစတယ်လို့ပြောနိုင်ပါတယ်။1942ဒီဇင်ဘာ23ရက်မှာဂျပန်တပ်ဖွဲ့ကိုချင်းပြည်သူစစ်ကလျှက်တပြက်ဝင်တိုက်လို့ဂျပန်12ဦးကြာဆုံးတာကို26ရက်နေ့မှာ BBC အင်္ဂလိပ်သတင်းကကြေညာပါတယ
်။စစ်ပြီးတဲ့အခါမှာဗမာတပ်ကိုပုံမှန်စစ်မှုထမ်းတပ်အဖြစ်ဖွဲ့စည်းဖို့အင်္ဂလိပ်နဲ့မြန်မာခေါင်းဆောင်တွေ1945စက်တင်ဘာ9ရက်နေ့ကအိန္ဒိယပြည်ကန်ဒီမြို့မှာသဘောတူကြပါတယ်။တိုင်ရင်း9ရင်အရာရှိ168ယောက်နဲ့တပ်သား2500ရှိတဲ့ဗမာတပ်မတော်ကိုအင်္ဂလိပ်စစ်ဗိုလ်တွေကကြီးကြပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းစစ်တပ်ကထွက်ပြီးနိုင်ငံရေးဆက်လုပ်လို့အင်္ဂလိပ်အစိုးရနဲ့ဆက်ဆက်ဆွေးနွေးပြီးလွတ်လပ်ရေးရယူနိုင်ခဲ့ပါတယ်။နိုင်ငံရေးမလုပ်ချင်သူတွေအင်္ဂလိပ်ဗိုလ်ချုပ်အောက်မှာစစ်မှုထမ်းကြတာလွတ်လပ်ရေးရတဲ့အတိပါပဲ။ဒါကြောင့်စစ်ပီးခေတ်လွတ်လပ်ရေးလှုပ်ရှားမှုမှာဗမာတပ်မတော်မပါဘူးဆိုတာကိုနောင်လာနောက်သားပြည်သူပြည်သားတွေနားလည်ဖို့လိုပါတယ်။ဗမာတပ်မတော်ဟာတိုင်းရင်းသားအလုံးကိုကိုယ်စားပြုတဲ့အမျိုးသားတပ်မတော်သာဖြစ်ရမယ်။လူတစ်မျိုးသုံးဖို့နိုင်ငံရေးပါတီသုံးမဟုတ်လူတစုကိုကိုယ်စားမပြုရဘူး။သူများကြိုးဆွဲရကတဲ့ရုပ်သေးတပ်၊ကပိုက်ဆောင်တပ်မဖြစ်ရဘူး။တရားဥပဒေအရဖွဲ့စည်းထားတဲ့အစိုးရမှန်သမျှကိုတစ္ဆာစောင့်ပြီးတဲ့တပ်မတော်သားဖြစ်ရမယ်လို့ဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အင်္ဂလိပ်ကိုယ်စားလှယ်တို့ကန်ဒီမှာသဘောတူလိုက်တာကြောင့်ဗိုလ်နေဝင်ဦးဆောင်တဲ့တပ်မတော်ပေါ်ထွက်လာတာဖြစ်ပါတယ်။ အပြစ်မှန်ကိုမသိရင်ကိုငွေချင်းကိုချင်းပြီးဝလုံးကောင်းတဲ့လက်သားတဲ့အင်မတန်နှိမ့်ကြတဲ့ဝရပြတ်နိုင်ငံရေးအစင်ကတက်နိုင်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။